မရိကန်သမ္မတနဲ့ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်တွေရဲ့ကျန်းစာစစ်ဆေးမှုကနဦးလုပ်ငန်းစဉ်တွေဒီကနေ့စတင်မှာဖြစ်ပါတယ်။သမ္မတပေါ်စွဲချက်တွေကိုတော့ခုံသမားရေးဖွဲ့ဝင်တွေဖြစ်ဆောင်ချက်မဲ့ထက်လွတ်တော်မတ်တီထန်အောက်လွတ်တော်ကိုယ်စားလှယ်တွေကတရားလိုဖြစ်နေတင်သွင်းကြမှာပါ။ကျန်းစာစစ်ဆေးမဲ့လုပ်ငန်းစဉ်ကိုကြီးကြပ်ဖို့နိုင်ငံတော်တရားဝင်ချုပ်တရားသူကြီးဂျွန်ရောဘတ်စ်ကျန်းသစ္စာချိန်ဆမှာဖြစ်တယ်လို့ထက်လွတ်တော်မတ်တရားဟာလည်းကျန်းသစ္စာချိန်ဆချက်မှာဖြစ်ပါတယ်။နောက်ဆုံးစီစဉ်ဖြစ်အင်ဗီရိုတီပေးအကြောင်းကြားပြီးဆွေးချက်တွေနဲ့ပတ်သက်လို့သမ္မတရဲ့ဥပဒေထမ်းငန်ဖွဲ့ကဖြေကြားဖို့စင့်ခေါ်မယ်လို့လည်းထက်လွတ်တော်ဥက္ကဋ္ဌမစ်ချ်မက်ကွန်နက်ကပြောပါရယ်အဓိကကျန်းစာစစ်ဆေးမှုတွေကိုတော့ရှေ့သတင်းပတ်အင်္ဂါနေ့မှာစတင်မှာပါဆွေးချက်တွေကိုတော့ဒီမိုကရက်လွတ်တော်အမတ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌနန်စီပလိုစီကမနေ့တုန်းကပဲအခမ်းအနားနဲ့လက်မှတ်ရေးထိုးခဲ့ပါရယ်ကျန်းစာစစ်ဆေးမှုတွေမှာတက်တွေတိတွေကိုထွက်ဆိုခွင့်ပေးဖို့သမ္မတရဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ခေါင်းဆောင်တွေကိုအောက်လွတ်တော်ကဒီမိုကရက်တီ PRP ကျိုးပန်းရာကတလားလောက်ချင်းချနေခဲ့ပြီးနောက်အောက်လွတ်တော်ကအတည်ပြုထားတဲ့စွဲချက်တွေကိုလွတ်တော်ဥက္ကဋ္ဌကလွှဲပြောင်းပေးလိုက်တာပါထက်လွတ်တော်ဥက္ကဋ္ဌမကွန်နယ်ကတော့ကျန်းစာစစ်ဆေးမှုလုပ်ငန်းစဉ်နောက်ပိုင်းကျမှဆုံးဖြတ်မယ်အကြောင်းပြောဆိုထားပြီးတက်တွေစွန့်ခွာမယ့်ကိစ္စကိုလက်ခံဖို့ညှင်းဆန်ထားပါတယ်အာနာလွှဲသုံးစားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမ္မတထရန့်ပေါ်ဆွဲချက်တွေကိုတရားလိုဖြစ်တင်သွင်းမဲ့ကိုယ်စားလှယ်9ယောက်ကိုတော့အောက်လွှတ်တော်မှာမနေ့ကပဲတရားဝင်မဲ့ပြီးရွေးချယ်ထားကြပါတယ်